ယခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံတည်းကိုထွက်ပြေးတိမ်းရှောင်လာကြတဲ့သူတို့အခေါ်ရိုဟင်ဂျာဆိုတဲ့မွတ်စလင်ဒုက္ခသည်အရေအတွက်ဟာ 3,000 ထိရှိလာနေပြီလို့ IOM နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ကပြောကြပါတယ်။အခုအချိန်3ဘတ်တောင်မရှိသေးချိန်မှာအခုလောက်ထိဒီဒုက္ခသည်အရေအတွက်အမြောက်အများထွက်ပြေးကြတာဟာထူးခြားတဲ့ဖြစ်ရပ်တစ်ခုပဲဆိုတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတော်လီဆာရှရိုင်းပေးပို့တဲ့သတင်းတော်ကိုတော့ကုကျော်အောင်လွင်ကတင်ပြမှာဖြစ်ပါတယ်။
ရွာတွေမီးရှို့ခံရလို့အိုးအိမ်ဆုံးခွာပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြသူတွေရဲ့အဖြစ်ကအထူးကိုစိုးရိမ်စရာကောင်းတဲ့အခြေအနေတစ်ခုပါပဲလို့ UNHCR ကရသမကဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောပါတယ်။ထွက်ပြေးလာကြသူတွေရဲ့အပြောအရသူတို့ရဲ့မိသားစုဝင်တွေအတိုက်ခတ်ခံခဲ့ကြရတယ်လို့လည်းဆိုပါတယ်။နေဆက်ကိုရောက်အောင်တောတွေတောင်တွေကိုဖြတ်ပြီးတော့ရက်တွေနဲ့ချီလမ်းလျှောက်ခဲ့ကြရတယ်လို့ UNHCR အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edward က VOA ကိုပြောပါတယ်။
We've got high numbers of unaccompanied separated children, problems of sexual violence.
ဒါဆိုရင်လည်းတကယ်တပြားစီဖြစ်ပြီးရောက်လာကြတဲ့ကလေးအိမ်အတွက်ကတော်တော်များပါတယ်။လင်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှု၊စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့တင်းနှံ့တန်ရန်ရမှုစတဲ့ပြဿနာတွေရှိနေပါတယ်။ဒီတန်ရာတွေကိုကုသပေးဖို့လိုအပ်နေပါတယ်။အခြေအနေကတော့တကယ့်ကိုအရေးတကြီးအခြေအနေပါပဲ
။ထွက်ပြေးလာတဲ့ဒုက္ခသည်အားလုံးရဲ့60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်ကြပြီးတော့လူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့လိုအပ်နေတယ်လို့UNICEF ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ကပြောပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ကစားမြို့မှာရှိတဲ့ UNICEF ရုံးကကလေးများကာကွယ်ရေးဆိုင်ရာအရာရှိဂျွန်လီဗီနဲ့တယ်လီဖုန်းဆက်သွယ်ပြောခဲ့တော့ကရိုညာဒုက္ခသည်စခန်းတွေမှာကလေးတွေအပြည့်ဖြစ်နေပြီးသူတို့ရဲ့အခြေအနေတွေကစိုးရိမ်ရတယ်လို့ဆိုပါတယ်ကလေးငယ်ဥယျာဉ်နှစ်သိန်းလောက်ရှိနေပြီးသူတို့အထဲမှာတော်တော်များများကရေကနေဖြစ်တဲ့ရောဂါတွေရှိနေလို့သူတို့အတွက်အရေးပေါ်ကူညီတွေလိုအပ်နေတယ်လို့လည်းဂျွန်လီဗီကပြောပါတယ
် You see children who have not slept for days.They're weak, hungry, after the long journey.
They don't know how to eat. 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 They don't know how to eat.UNICEF ဖွဲ့ကတန့်ရှင်းတဲ့တောက်ရည်နဲ့ကျန်းမာရေးအခြေခံပစ္စည်းတွေကိုထောက်ပံ့ပေးနေပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတချို့ကကူညီရေးပစ္စည်းတွေကိုလေယာဉ်တွေနဲ့တယ်ဆောင်ပေးနေတဲ့အကြောင်းကိုတော့ကုလသမဂ္ဂတွင်းဝင်မှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ကပြောပါတယ်။
Many of the new refugees are staying in the makeshift settlements or with
အသင်းရောက်လာတဲ့ဒုက္ခသည်အတော်များများကတော့ယာယီနေထိုင်နိုင်ဖို့ကြုံတယ်လို့ဖြစ်တယ်လို့ဖန်တီးနေကြတာမျိုးဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နေကန်တွေတဲကစေတနာရှင်တွေကဝေငှပေးကြတာမျိုးလည်းရှိပါတယ်။ဒီဒုက္ခသည်အစ်စ်တွေနေထိုင်မှုစခန်းသစ်တစ်ခုတိစောက်ရေးအကူအညီပေးဖို့ကုလသမဂ္ဂကိုဘင်္ဂလားဒေ့ရှ်ကအကူအညီတောင်းထားပါတယ်။နေစရာပစ္စည်းတွေတည်လာတဲ့ UNHCR လေယာဉ်တစ်စင်းဘင်္ဂလားဒေ့ရှ်ကိုရောက်လာပါပြီ။ UAE Arab Sabah များပြည်ထောင်စုကလည်းမိသားစု 2,000 လောက်အတွက်နေစရာတဲတွေကိုလေယာဉ်တစ်စင်းနဲ့တည်လာခဲ့ပါတယ်။လုံလုံးစေရောက်နေတဲ့လေယာဉ်တစ်စင်းမှပါတဲ့ပစ္စည်းတွေကလူ 3,200 လောက်အတွက်ဖူလုံပါလိမ့်မယ်။
ဒုက္ခသည်တွေအတွက်ထောက်ပံ့ပေးမဲ့ပစ္စည်းတွေနောက်ထပ်လေယာဉ်တွေနဲ့ရောက်လာဖို့လည်းရှိနေပါတယ်။ Cossack ဗဇားမျိုးကိုရောက်လာကြတဲ့ဒုက္ခသည်အစ်စ်တွေက 9,000 လောက်ကိုတော့ WFP ကမ္ဘာစားနပ်ရေးအဖွဲ့ကလောဆယ်စားစရာတွေပေးထားပါတယ်။